မြန်မာနိုင်ငံအတွင်းအကျဉ်းဖတ်မှုတွေချက်ချင်းရပ်တန့်ဖို့နဲ့အာရှနဲ့ဥရောပနိုင်ငံ50ကျော်ကခေါင်းဆောင်တွေကတိုက်တွန်းတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာပါဝင်ပတ်သက်နေတဲ့စုဖွဲ့အားလုံးအနေနဲ့အကျဉ်းဖတ်မှုတွေရပ်ချဖို့မြန်မာစစ်ကောင်စီခေါင်းဆောင်တက်ခွင့်မရတဲ့အာရှဥရောပ SM KD အစည်းအဝေးကနေပြီးအခုလိုထုတ်ပြန်တာဖြစ်တယ်လို့မတရားဖက်စီထိန်းသိမ်းထားသူတွေကိုပြန်လွှတ်ဖို့လဲစစ်ကောင်စီကိုတောင်းဆိုထားပါတယ်။လက်ရှိအာဆီယံလက်ကျောက်ကစားကမ္ဘောဒီးယားနိုင်ငံကဦးစီးပြီးတော့အင်တာနက်ကတဆင့်နိုဝင်ဘာ25ကစတင်ပြီးနှစ်ရက်ကြာလုပ်တဲ့ဒီထိပ်သီးပွဲမှာမြန်မာစစ်အာဏာသိမ်းပြီးအကြက်တဲဖြစ်လာနေတာတွေကိုဆွေးနွေးကြကြပါတယ်။မြန်မာနိုင်ငံအပြင်တာလီဘန်အုပ်စိုးတဲ့အာဖဂန်နစ္စတန်အကြက်တဲကိစ္စကိုပါဆွေးနွေးပြီးနှစ်နိုင်ငံလုံးမှာလူသားချင်းစာနာအကူအညီပေးရေးတွေမပိတ်ပင်ကြဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။မြန်မာစစ်ကောင်စီအနေနဲ့အာဆီယံထိပ်သီးဆွေးနွေးပွဲတရုတ်အာဆီယံထိပ်သီးဆွေးနွေးပွဲတွေမှာတက်ရောက်ခွင့်မရခဲ့သလိုအခုအရှဥရောပအာဆီယံထိပ်သီးဆွေးနွေးပွဲမှာလည်းတက်ရောက်ခွင့်မရခဲ့ပါဘူး။ဒါအပြင်ကိုဗစ်ကာကွယ်ဆေးညီမရဲ့ပူပေါင်းဆောင်ရွက်ချက်ပေါ်ကလည်းထိပ်သီးစည်းဝေးပြီးထုတ်ပြန်ကြမှာဖော်ပြခဲ့ပါတယ်ခင်ဗျ။